Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2019ခုနှစ်မလ31ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 51နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်တာညိုပါဒီစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူရဲ့တန်ရုံဝင်စီးခါတဲ့ပေါ်စုံစမ်းစစ်ဆေးပြီးဘူးမြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်ထူရကီနိုင်ငံမှာဒေသဆိုင်ရာယူကောက်ပွဲတွေပြုလုပ်နေပြီးတော့ဒါဟာဆိုလို့ရှိရင်လက်ရှိတူရကီအစိုးရကဒီလူထောက်ခံမှုအကဲဆတ်မဲ့ယူကောက်ပွဲလည်းဖြစ်ပါတယ်အမေရိကန်အစိုးရအနေနဲ့ကတော့ Guatemala Honduras El Salvador နိုင်ငံတွေကိုပြီးနေတဲ့ထောက်ပံ့အကူအညီတွေရပ်တန့်ဖို့စဉ်းစားနေပါတယ်ဆက်ရထိတဲ့အောင်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အတူတင်ပြပေးသွားဖို့ရှိပါတယ်မခွာညို
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ရန်ကုန်မှာကျင်းပခဲ့တဲ့စီပင်သားရရွေးကောက်ပွဲအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားဆောင်မှုကိုကြည့်ရတယ်ဟုတ်ရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကခုပါလဲတာဝန်ရှိတယ်ဗျာကျွန်တော်ရွေးချယ်နေတဲ့ကြောင့်တော့ဒီအရောကြည့်ရကျွန်တော်မဲပေးရခြင်းဖြစ်တယ်ဗျာစီပင်ကောင်းတဲ့ဟာတော့မဲပေးတဲ့ရွေးချယ်တဲ့မဲတော့ဗျာ
ကိုယ်တိုင်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ကိုယ်စလဲလောင်းတူရဲ့အတွေ့အကြုံတွေကိုဆက်သွယ်မေးမြန်းထားတာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။မြန်မာရေးဆွေးနွေးခန်းမှာတော့အဂရိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေမြန်မာပြည်မှာဘလောက်ထိတည်တာထင်ရှားနေပြီလဲနောက်ထပ်ဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာတွေကိုဆွေးနွေးထားတာနားဆင်ကြရပါမယ်။ဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
ဖေဖော်ဝါရီလအတွင်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ရုပ်ဝင်စီးနင်းခံရတဲ့ပုံမှာစုံစမ်းစစ်ဆေးပေးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်။ဒီစီးနင်းမှုဟာစူးစူးဝါးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်။ဒါဟာဆိုလို့ရှိရင်မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကြီးကြောက်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကြီးညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကီဂျွန်အုံအစိုးရကိုစန့်ကျင်တဲ့အတိုက်ခံအုပ်စုတစ်စုရဲ့လိုရဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်ခဲ့တဲ့အဲဒီဖြစ်ရမှာဆိုရင်တော့စီးနင်းဝင်ရောက်သူတွေဟာတန်ရုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားပါတယ်။အဲဒီအချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြောင်းစုထောက်လိုင်းပြူရိုကိုလွှဲပေးခဲ့တယ်လို့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလက်စတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာမျှော်လင့်ပွဲတွေ့ဆုံခဲ့ကြပွဲရှိပါတယ်။ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားနျူကလ িয়ার ဆွေးနွေးမှုတွေပြတ်ခဲ့ပြီးတဲ့နောက်ခွဲမှာနိုင်ငံသားဆွေးနွေးမှုတွေပြုလုပ်နေနိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုလည်းထွက်ပေါ်နေပါတယ်။မစ္စတာဘီဂန်ဟာဘေကျင်းမြို့ကိုတလနေကရောက်ရှိခဲ့ပြီးတဲ့နောက်ကိုရီးယားကျွမ်းဆွဲအရေးဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားဝန်ကြီးကွန်ဆွန်ယူနဲ့ဘေကျင်းမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်ကလည်းအင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်ဘေကျင်းမြို့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာရေးလေ့လာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Center for Naval Analysis အဖွဲ့ဝင်ကြားရေးမှူး Ken Goss ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ခွဲမှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ခွဲဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့တရုတ်ဘက်ကလည်းအကူအညီပေးနေတာဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။ဒါမဲ့လည်းသမ္မတဥပမာလက်ထက်ကအင်ပီရိုတာဝန်ရှိသူတို့အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Gary Sammo ကတော့ Mr. Beacon နဲ့ Rio ဟာတရုတ်နိုင်ငံမှာသူတို့ဘာသာသူတို့ပြောဆိုစရာတွေရှိလို့တစ်ချိန်တည်းမှာရောက်ရှိနေကြတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။ Turkey နိုင်ငံမှာတော့ဒေသဆိုင်ရာယူကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီယူကောက်ပွဲကို Turkey ပြည်သူတွေဒီနေ့မဲပေးခဲ့ကြတာပါ။ဒေသဆိုင်ရာယူကောက်ပွဲဆိုပေမဲ့လည်းဒီယူကောက်ပွဲဟာ Turkey သမ္မတ Recep Tayyip Erdogan နဲ့ဒီအာဏာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီအတွက်လူထုထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလှိလာသူတွေကသုံးသပ်နေပါတယ်။တူရကီနိုင်ငံမှာစီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေမြင့်တက်နေတာမို့လို့မဲဆန္ဒရှင်တွေရဲ့ကြားမှာတော့ဒီစီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုညံ့လာကြောင်းစီးပွားရေးကပိုဆိုးတဲ့ဆူလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတူကပြောပါတယ်။စီးပွားရေးကျတာမို့လို့အလုပ်ကိုင်တွေဆုံးရှုံးကြပြီးတော့သူတငယ်ချင်းအတော်များများအလုပ်ရှာနေကြရတယ်လို့လည်းသူကဆိုပါတယ်။အသက်60အရွယ်မဲပေးသူ Davis Darkman ကEFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေကိုရင်ဆိုင်နေရပြီးတော့ဝန်တိုင်းချမ်းနိုင်တာတော့မှမရှိတော့ဘဲနဲ့အခက်အခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမ္မတအနေနဲ့ ီးယက်ပါတီကူစရီအတွက်အစ္စတန်ဘူနဲ့မြို့တော်အန်ကာရာတို့မှအဓိကထားပြီးတော့မဲဆွယ်စည်းဝေးနာတွေလုပ်ခဲ့ပါတယ်။အခုဒီရွေးကောက်ပွဲကိုတော့တူရကီပြည်သူ58တန်းမဲပေးကြပါတယ်ခင်ဗျာ။
ယူကရိန်းသမ္မတရွေးကောက်ပွဲပထမအကြိမ်ဒီကနေ့ကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲရုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကိုတော့သမ္မတလောင်39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိဆုံးကပြေးနေတဲ့3ယောက်ကတော့လက်ရှိသမ္မတဝန်ကြီးချုပ်ဟောင်းနဲ့ဟာသာရုပ်တံစီးရီးမှာသမ္မတဖြစ်နေတရုတ်ဆောင်ခဲ့တဲ့ဒီဟာသာတရုတ်ဆောင်တို့ဖြစ်ကြပါတယ်။ဟာသာတရုတ်ဆောင်ဗလော်ဒမီယာဇလန်စကီကတော့ယူကရိန်းနိုင်ငံမှာလူချိုက်များတဲ့ပြည်သူဝန်ထမ်းဆိုတဲ့ရုပ်တံဇာတ်လမ်းထဲမှာကျောင်းဆရာအဖြစ်တရုတ်ဆောင်ခဲ့သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အူးခံလူကတန်းစားတွေကိုသူရှုတ်ချပြောဆိုထားတဲ့ဗီဒီယိုကိုចောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်မမျှော်လင့်ဘဲနဲ့သမ္မတအဖြစ်ဝင်အရွေးခံဖို့ဖြစ်လာတာဖြစ်ပြီးတော့အနိုင်ရဖို့လည်းရည်ပန်းစားနေပါတယ်။ယူကရိန်းနိုင်ငံမှာမကြာခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိသမ္မတပက်ထရိုပိုရိုရှန်ကိုကိုထောက်ခံသူက 13.9 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လေမောင်ထောင်လဲတော်လိုင်းအပြီမှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ဒါပေမဲ့သူမဟာသဘောတငွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာအလွဲသုံးစားလှုပ်ဆောင်မှုတွေကြောင့်2017မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲ့နောက်သမ္မတအဖြစ်ဝင်အရွေးခံခဲ့ပြီးမြန်မာပိုရှန်ကိုကိုရှုံးနေခဲ့ပါတယ်။ဘသူမတော့ဒီရွေးကောက်ပွဲပထမအကြော်မှာမဲအရေးအတွက်အများစုကိုအနိုင်ရမယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲအရေးအတွက်အများဆုံးရတဲ့သူ2ယောက်လည်းရွေးကောက်ပွဲဒုတိယအကြော်ဖြစ်နေဆက်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်အမေရိကန်စုအနေနဲ့ Guatemala, Honduras, El Salvador နိုင်ငံတွေကိုပြည်နေတဲ့အထောက်ပံ့တွေရပ်တန့်လိုတယ်ဆိုတာကိုအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကစင်နေတော့ကအတည်ပြုပြောလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးရေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလက်အမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras တို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာ3,500နဲ့2019လက်ကျန်ငွေတွေကိုလက်ခံရယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့ American တွေအတွက်ဒီ American တွေအတွက်ဒီနိုင်ငံတွေကဘာမှပြန်ပြီးတော့လုပ်ပေးနိုင်တာမရှိလို့ထပ်ပြီးနိုင်တော့မှမဟုတ်ဘူးလို့သမ္မတ Trump ကတောက်ကြနေကပဲပြောခဲ့ပါတယ်။ဒီနိုင်ငံတွေဟာ American ပြောင်းစုကိုစုလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူကြီးဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့သမ္မတ Trump ကဆွဆွဲပါတယ်။ဒါအပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်တော့အင်းဒီဂျင်မက္ကဆီကိုနယ်ဇက်ကိုလည်းပိတ်ပစ်ဖို့သူဘက်ကဆက်သက်ရှိတယ်လို့သမ္မတထရမ့်ကတောင်ပိုင်းဒီနေဂျစ်ဇက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖျက်ဖို့ဆိုရင်တော့လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်ဖြစ်တဲ့အထက်လွှတ်တော်မတ်ဘော့ဒ်မန်နတက်စ်ကတော့သမ္မတထရမ့်ရဲ့ဒီကြေညာချက်ဟာမစင်မချင်းလို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ရီပဘလစ်ကန်အမတ်တွေကိုတိုက်တွန်းပါလေ။တက္ကသပီနဲ့ဒီမိုကရက်အမတ်တူဖြစ်တဲ့ဂျိုအကွန်ကက်စထိုကလည်းအကူအညီဖျက်မဲ့ဒီစီစဉ်တွေဟာဒီကဒီတိုင်းမျိုးတွေကိုမတိမငြိမ်ဖြစ်အောင်လို့လုပ်တယ်လို့ဖြစ်လိမ့်မယ်လို့စင်နေမှာကြေညာချက်ထုတ်ပြီးတော့သတိပေးခဲ့ပါရခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနယ်ဇက်ကိုပိတ်ပစ်မယ်လို့ချင်းချောက်လိုက်တဲ့အတွက်နိုင်ငံနယ်ဇက်ကိုမကြာခဏဆိုလိုဖျက်ဆီးနေကြတဲ့ကြောင်းသားတွေနဲ့အလို့သမားတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်ဇက်ဂိတ်ထင်မှာတနေ့ကိုလူပေါင်းထောင်နဲ့ချီပြီးတော့တစ်ဖက်နဲ့တစ်ဖက်ဖျက်ဆီးနေကြတာဖြစ်ပါတယ်။လေအမေရိကနိုင်ငံတွေကနေခလုံးွဲရှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးတော့ဒီလိုတရားမဝင်လာနေတဲ့သူတွေကိုမက္ကဆီကိုနိုင်ငံဘက်ကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်ဇက်ကိုအခုလာမဲ့သတင်းမှတ်တွေမှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတထရမ့်ကတောက်ချာနေကပြောလိုက်ပါတယ်အခုလိုနိုင်ငံနယ်ဇက်ကိုပိတ်လိုက်ခြင်းအဖြစ်ကုန်သွယ်ရေးလုပ်ငန်းတွေဘီလီယံနဲ့ချီဆုံးရှုံးနိုင်သလိုတရားဝင်နယ်ဇက်ဖျက်ချော်မှုတွေလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးရမှာဖြစ်ပါတယ်။နိုင်ငံနယ်ဇက်တရားကိုဖျက်ကူးနေတဲ့ကြောင်းသားအများပြားရှိပြီးအာဏာပိုင်တွေကလည်းသူတို့အတွက်ဒီသက်လူကူးတဲ့ဇင်ဂျန်တက်တက်လှုပ်ပြီးထားပါတယ်။ဒါပေမဲ့သမ္မတထရမ့်ဘက်ကအခုလိုချင်းချောက်လိုက်တဲ့အတွက်ကြောင်းသားအတော်များများကလည်းမက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့စိတ်ပူနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒူရရှစ်ဒေါ်စထရမ်ဟာစနေနေ့တုန်းကသူ့ကိုလွှတ်ချမှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက် တာလီဘန်တွေဘက်ကတော့သူဟာသူတို့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတော့မယ်လို့တနင်္လာနေ့မှာကြီးညာပြောဆိုပါတယ်။တစ်ချိန်လုံးကစစ်ပြင်းတူဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီးဒေါ်စတွမ်ရဲ့ရင်တန်းဟာစနေနေ့တုန်းကတာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။မြောက်ပိုင်းဖြစ်တဲ့ဘောဂွန်ပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ်စတွမ်ကိုရတော်တူသေဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူရဲ့မိုးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဩဇာကြီးတဲ့ဥစပတ်မျိုးနွယ်ခေါင်းဆောင်ရဲ့အနီးကပ်လက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့အဲဒီတိုက်ခိုက်မှုအတွက်မှာနှစ်ဖက်စလုံးထိခိုက်ဒဏ်ရာမှုတွေရှိပေမဲ့လို့ဗိုလ်ချုပ်ကြီးဒေါ်စတွမ်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ကြောင့်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုအတွင်းမှာအဓိကကျတဲ့တပ်မှုတူအပါအဝင်ဒေါ်စတွမ်ရဲ့တပ်စခန်၄ဦးကြာဆုံးခဲ့တယ်လို့တာလီဘန်ဘက်ကပြောပါတယ်။အာဖဂန်စစ်ဘက်ကြေညာချက်တရမှာတော့တိုက်ခိုက်မှုတွေမှာတာလီဘန်၄ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရတယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးဒေါ်စတွမ်ကဆိုလို့ရှိရင်2000ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရမှာအမေရိကန်ကိုအကူအညီပေးခဲ့တဲ့စစ်ဗျင်တစ်ပါးဖြစ်ပါတယ်။သူဟာဥစဘက်မျိုးနွယ်ရဲ့ဩဇာကြီးတဲ့ခေါင်းဆောင်တစ်ဦးဖြစ်ပေမဲ့အာဖဂန်မှာတော့နာမည်ဆိုးနဲ့ကြော်ကြားခဲ့သူတစ်ဦးဖြစ်ပါတယ်
။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတစ်ဝန်းကဖြီးသူတွေဝိုင်းဝန်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာတစ်ဝန်းကအထင်ရအဆောက်အုံတွေမှာမနေ့စနေနေ့ညဒေသစံတော်ချိန်ည7နာရီခွဲမှာမီးမောင်ချပြီးတော့ Earth Hour လို့ခေါ်တဲ့လှုပ်ရှားမှုကိုဆင်နွှဲခဲ့ကြပါတယ်။ဒီထဲမှာတော့ Paris မြို့က Eiffel Tower, New York မြို့က Empire State Building, Sydney မြို့က Opera House အဆောက်အုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတစ်ဝန်းကထင်ရှားတဲ့အဆောက်အုံကြီးတွေကိုမီးမောင်ချပြီးတော့လှုပ်ခဲ့ကြတာဖြစ်ပါတယ်။တနားရီကြာချင်းပါခဲ့တဲ့ဒီခန်းနာကိုလူပုဂ္ဂိုလ်အသီးသီးအပြင်ကုမ္ပဏီတွေလည်းပါဝင်ခဲ့ကြပြီးတော့လှုပ်ရှားမှုကိုထောက်ခံကြောင်းပြသခဲ့ပါတယ်ခင်ဗျာ။ Direct from Washington.
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရန်ကုန်စီပင်ရွေးကောက်ပွဲသတင်းလွှာနဲ့စားပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်အရှေ့တစုံတရာမရှိဘဲအောင်မင်းပြီးဆုံးသွားပေမဲ့မဲပေးသူဦးရေနေပါလွန်နေတယ်လို့မဲဆန္ဒရှင်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရဲ့အင်အားသုံးမှုတချို့ကိုတွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလဲလောင်းတဦးကလည်းထောက်ပြပါတယ်။ဒီကနေ့ရန်ကုန်တိုင်းအတွင်း33မြို့နယ်ကရန်ကုန်စီပင်ရွေးကောက်ပွဲအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်တင်ပြပေးပါမယ်ရှင်။
မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွဲကိုယ်စားလှယ်လောက်282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကတော့ချော့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်တာမွေမြို့နယ်မဲယုံမှလာရောက်မဲပေးခဲ့ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ်
။နိုင်ငံသားတယောက်အနေနဲ့ပေါ့နော်။ဒီကိုစီပင်သားမှာထားဆောင်မဲ့ကိုယ်တွေကိုရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကကိုယ်ကလည်းတာဝန်ရှိတယ်ပေါ့နော်။ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီတော့ကြည့်ရကျွန်တော်မဲပေးရခြင်းဖြစ်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစင်ကောင်းကြရတော့မဲပေးတဲ့အရေးတွေကနည်းတာပေါ့နော်။ဟိုကျွန်တော်ပြောရချင်းပါဆိုနှစ်နာရီကျော်တော့ပါဆိုမဲပေးရတဲ့အထူတော်မှမရှိတော့တရားဝင်ရှိတာပေါ့နော်။အဲရှေ့မှာဟိုပြီးရတဲ့အရေးတွေနေကြည့်တော့လေဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြီးရတဲ့ဒီမှာ50ရောက်ပဲရှိတယ်လို့ပြောရပေါ့နော်။
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကပ်စောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲကချော့မွေ့စွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနည်းတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ် PACE ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲစပြီးတဲ့အချိန်မှာတော့အလုံးကတော့အဆင်ပြေတယ်။နောက် EECC လည်းဖြစ်တယ်ပေါ့နော်။ဒါပေမဲ့မဲလာပြီးတဲ့ပမာဏကကျတော့တအားနေတယ်။နောက်ထပ်စမ်းစစ်လေးလာမှုတစ်ခုလုပ်ကြည့်တာ။ရန်ကုန်မြို့မှာရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အားဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီမဲလာပြီးတဲ့လူတွေရှိတယ်။အဲ့ဒါတော့ဒါမဲပြီးမှုတအားနေတယ်ပေါ့။ကျန်တဲ့ဒိဋ္ဌာအနေနဲ့ကတော့ကျွန်တော်တို့မဲယုံစာဖွင့်တဲ့အချိန်တွေမှာကျွန်တော်တို့ရဲ့ဩဇာပါတွေအချို့ပေါ့နော်300ခိုင်နှုန်းလောက်ပဲရှိပါတယ်။ဒီလိုမျိုး တားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့မဲယုံမှုတွေရဲ့ဒီဟိုဩဇာပါတွေရဲ့အခန်းကဏ္ဍပေါ်မှာသိရှိမှုနည်းလို့အဲ့ဒီမဲယုံအဲ့300ခိုင်နှုန်းလောက်မှာပေါ့ကျွန်တော်တို့အဲ့ဒါမျိုးတွေ့ရတယ်နောက်တစ်ခုကကြတော့ဒီမဲယုံတာမှာမဲဆွဲတာတို့ဘာလို့တော့ကျွန်တော်ရှိလို့ incident အကြီးကြီးတွေမတက်လာဘူးအာအစည်းအဝေးလေးတွေတော့တချို့ကိုစားမေးပေးမှုအနည်းငယ်ရှိတာဒါပေမဲ့ကြီးမားတဲ့ကျေကျေမြန်မြန်ဖြစ်တဲ့ဒီထူးခြားကိစ္စတွေတော့ကျွန်တော်တို့မတွေ့ရဘူးခင်ဗ
ျမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရရဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလဲလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးတဲ့နေ့မှာပဲတကယ်မဲပေးသွားလို့ရအောင်စီပင်ပေးထားတဲ့အဲ့ဒီမှာအားနည်းနေတာကျွန်တော်တွေ့ရပါတယ်အဓိကကတော့မဲဆင်းရင်းနဲ့ဆက်သက်ပြီးတော့ပါမဲဆင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီးလောက်ကတော့မဲဆင်းရင်းမှာအင်မတမအားနည်းမှုကမပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာဆက်ဆဲတွေ့ကြုံရပါတယ်ဘာလဲဆိုတော့ကျွန်တော်ပထမမဲဆင်းရင်းစစ်ထားတဲ့ဓာတ်နဲ့ဒီယုံမဲဆင်းရင်းယုံမဲဆင်းရင်းနဲ့ကြိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စီရင်မပါပါဘူးကျွန်တော်မိသားစုစီရင်လည်းမပါပါဘူးအဆုံးနဲ့ဆက်ပြီးသွားမှာကျွန်တော်နောက်ယုံညွန်ကြပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါတယ်
ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီဝင်6ဦးကိုမဲပေးရွေးချယ်တာဖြစ်ပါတယ်။နောက်မြို့နယ်33မြို့နယ်ကစီပင်သားရာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုတ်နဲ့စုစုပေါင်း69ဦးကိုရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင
်။မဆုမုံစူးစီးတင်ပြသွားတာပါရှင်။အခုမြမအရေးဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။မြန်မာနိုင်ငံအာဂရိလိုက်စားမှုကော်မရှင်ဟာမကြာခင်ကပဲတနင်္သာရီတိုင်းဝန်ကြီးချုပ်ကိုအာဂရိလိုက်စားမှုနဲ့အရေးယူခဲ့တယ်လို့ပြီးခဲ့တဲ့နှစ်တွေအတွင်းအစစ်မြေအစိုးရအမှုတန်းတွေရဲ့အာဂရိလိုက်စားမှုတွေကိုတိုးမြင့်အရေးယူလာပါတယ်။ဒါကိုကြည့်ရင်အာဂရိလိုက်စားမှုကော်မရှင်ရဲ့လုပ်ငန်းတွေပိုးပြီးအသက်ဝင်လာပြီလို့ဆိုနိုင်ပါသလား။ပြည်သူအားကိုးရတဲ့ကော်မရှင်ဖြစ်ဖို့အဓိကဆောင်ရွက်တင်တာတွေအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေပိုးပြီးအကောင်းလာဖို့ပြုပြင်ပြောင်းလဲတဲ့အချက်တွေကိုတရားလွှတ်တော်ရှေ့နေဦးကြည်မြင့်နဲ့အာဂရိလိုက်စားမှုအခြေအနေတွေကိုလေ့လာဆောင်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုတင်းတို့နဲ့အတူမက်ခင်ဖြူထွေးကတွေ့ဆုံဆွေးနွေးထားပါရဲ့ရှင်
လက်ရှိအခြေအနေမှာအာတိလိုက်စားမှုကော်မရှင်ဟာဒီပြည်သူတွေယုံကြည်အားကိုးလို့ရမယ့်အနေအထားကိုရောက်လာပြီလားပေါ့နော်အဲ့ဒါလေးအရင်ဦးဆုံးဆွေးနွေးပေးစင်ကြပါတယ်ဆရာကြီးမြင့်အရင်ဆုံးဆွေးနွေးပေးပါလားရှင
်အတိုးတက်လာတယ်ဆိုတော့အမှန်ပဲညင်းလို့မရဘူးနောက်ပြည်သူတွေလည်းဝင်းတာတယ်ကြည်နက်တယ်ပေါ့နော်ကြည်နက်ဝင်းတာတယ်ဆိုတာအာဂိကော်မရှင်ရဲ့ဆောင်ရွက်မှုတွေပေါ့ကြိုးပမ်းမှုတွေပေါ့မှာအတိမပြူတယ်ဆိုတဲ့သဘောမျိုးရှိပါတယ်ဘာလို့ဆိုချင်းကျွန်တော်တို့ကနှစ်ပေါင်း30ပေါ့88နောက်ပိုင်းမှာ2010အထိပေါ့နော်2010နောက်ပိုင်းအလွန်အထိဟိုအာရီလိုက်စားမှုတွေကအလွန်ပြင်းထန်စွာပေါ့နော်တိုင်းပြည်ဟာဖြစ်ရှိခဲ့တာဌာနဆိုအကုန်စားတာပဲသို့တော့အဆိုးဝါးဆုံးတွေကအဲ့ထက်ကအဆိုးဝါးဆုံးတွေကလူမျိုးကြီးကြီးတို့စီပင်းတို့တရားရုံးတို့ရဲတို့လာအဲ့ဒါတွေကတော့အဆိုးဆုံးပဲအဲ့ဒီကနေပြီးတော့အခုပြန်ပြီးတော့ဒီဥသိမ်းစင်အစိုးရပြန်ပြီးတော့ပြောင်းလာတဲ့အခါမှာသူကတတ်နိုင်သမျှလျှော့ပေါ်တာလေးရှိတယ်ကော်မရှင်ဖွဲ့တယ်ဒါလည်းပဲတိုးတက်စေတယ်ဆိုပေမဲ့လို့အားရလောက်အောင်တိုးတက်တာမတွေ့ရဘူးသို့တော့အလုပ်ကတော့စဖြစ်ပြီပေါ့နော
်အခုဒီတနင်္သာရီတိုင်းဝန်ကြီးချုပ်ကိစ္စဆိုလို့ရှိရင်လည်းဒါကဝန်ကြီးတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ထိတာအမြင့်ဆုံးရေးယူတာပေါ့နော်နောက်ပြီးခဲ့တဲ့ချိန်တုန်းကလည်းဒီရှင်းနေချုပ်တွေပါရန်ကုန်တိုင်းကရှင်းနေချုပ်တွေပါရေးရေးယူခံရတဲ့ကိစ္စမျိုးလည်းရှိခဲ့တယ်ဆိုတော့ဒီတကယ်ပဲအာဂိလိုက်စားမှုကော်မရှင်ကနောက်ပိုင်းမှာတကယ်ကိုထိရောက်ရောက်အလုပ်တွေလုပ်လာပြီလားအားရကျင်တဲ့မှုရှိသလားဆရာမ
ကော်မရှင်အသက်ကအဟောင်းနဲ့ရှင်လို့ရှင်တော့သူတိုးတက်မှုတွေတစုံတရာတော့ရတယ်ပေါ့နော်ဒီ2018ဥပဒေပြင်လိုက်တဲ့အခါကျတော့ဘသူမဆိုးပေါ့နော်ဒီကိစ္စတွေလုပ်လို့ရှင်အာဂိလိုက်စားမှုလို့သတ်မှတ်တယ်နောက်တစ်ခါကြော်စောသတင်းရှိလာလို့ရှင်လဲဒီကြော်စောသတင်းကိုကော်မရှင်နေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့အရေးယူဆောင်ရွက်နိုင်နေဆိုတဲ့ဟာဒီပေါ့နော်တိုးမြင့်ပြီးတော့အာဏာတွေရလာတာပေါ့နော်အဲ့တော့ကော်မရှင်နေနဲ့ကိုယ့်ရဲ့လုပ်ပိုင်ခွင့်နေတိုးမြင့်ပြီးရလာတာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးထိထိရောက်လှုပ်လာနိုင်တဲ့အနေအထားမျိုးတွေရှိတာပေါ့နော်ဒါပေမဲ့အားရချင်တဲ့လောက်ပီလာလို့မေးလို့ရှင်တော့ဆရာကုဏပြောခဲ့သလိုပဲဒီအာရီလိုက်စားမှုဟာနက်နက်ရှန်ရှန်အောင်ရှိနေတာကျကျပြင်းပြအောင်ရှိနေအောင်အဲ့တော့တကယ်ကိုဟိုအလုပ်ဖြစ်ဖို့ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပေါ့နော်ငါးချီချီတွေအများကြီးဖမ်းဖို့လိုသေးတာပေါ့နော
်သူတို့မလုံနိုင်တာဘာများအခက်ခဲရှိနေလို့လဲရှင
်အဓိကကတော့ဘျူရိုကရေစီရန်နေရာပေါ့နော် ကျွန်တော်တို့နှစ်30စစ်အာဏာရှင်တိဆောက်ထားတဲ့ဘျူရိုကရေစီရန်နေရာကြီးအတိုင်းလည်ပတ်နေရတာအဲ့လေရန်နေရာကြီးကအခုဒီလက်စားတော့မယ်အကြီးကဲမှန်သမျှဒီရရဲ့တာဝန်ရှိတယ်မှန်သမျှအရင်စစ်ဆိုးပါနေပြီးတော့စစ်တပ်ကနေပြီးတော့အဝဝချုပ်လက်သီးစားပေါ့လုပ်ပစ်ခဲ့တဲ့ဟာလေအဲ့ရန်နေရာကြီးဟာအရင်စိတ်ဓာတ်တွေအတိုင်းပဲရှိနေသေးတယ်နောက်ကျွန်တော်တို့ဒီအစိုးရကတက်တာတဲ့လူတွေဆိုတာကနော်ပါတီကိုပဲကြည်ပါဆိုပြီးလူမကြည်ပဲနဲ့ယူရထားတဲ့လူတွေကလည်း qualify ရောတာတွေပါတယ်ပေါ့အဲ့တော့မလို့ဒီရန်နေရာကြီးကအရှိအဟုန်ကောင်းတဲ့ဆက်လက်ပတ်နေတော့ပဲအဲ့ရန်နေရာကြီးကိုထိန်းချုပ်ပေးနိုင်မှာတော့ခုနကပြောလို့အားဒီလိုက်စားရေးတိုက်ချောက်ရေးကော်မရှင်ကဒီတက်ပူအလုံးလုံးပြခြင်းအပြင်ထိန်းချုပ်ပေးမယ်ဆိုရင်ကျွန်တော်တို့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့အဲ့လိုလည်းယူဆပါ
ဟုတ်ဆောဆောင်ကဆီယမ်မလည်းပြောရတဲ့ ਨੇ ဒီဆီယမ်ပြောရတယ်မှာတိုင်ကြားတဲ့သူတွေကလည်းမတိုင်ကြားရအောင်ဖြစ်နေတဲ့အခြေအနေတွေဒီစနစ်ကရောအဟန့်တာဖြစ်နေမလားပေါ့
ဟုတ်တယ်ဟိုတိုင်ကြားတဲ့သူတွေကိုကာကွယ်ပေးတဲ့နေရာမှာတော့ကော်မရှင်နေနဲ့အားနည်းချက်တွေရှိတယ်ပေါ့နော်ဒါပေမဲ့ဥပဒေကတော့အရင်တော့ကာကွယ်မပေးဘူးပေါ့အခုပြင်လိုက်တဲ့ဥပဒေမှာတော့အနည်းငယ်ပေါ့နော်ကာကွယ်မှုတစ်စုံတရာပေးရင်ကော်မရှင်ကပေးရတဲ့သဘောပေါ့ကော်မရှင်ကလျှို့ဝှက်ထားရတဲ့သဘောတော့ဖြစ်လာတယ်ပေါ့ဒီနေရာမှာပြဿနာကဘာလဲဆိုတော့ဒီဘျူရိုကရေစီရန်နေရာကြီးကဒီချအုံကြီးပေါ့ချအုံကြီးကဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာအရန်ကိုအားနေတယ်ဥပမာဆိုရင်ဒီအစိုးရတက်ကကော်မရှင်အစ်စ်လက်ထက်မှာသူကတစ်နှစ်အတွင်းတော့တိုင်စာ3000ကျော်ရတယ်အဲ့တော့သူကတဝက်ကျော် 1600 ပါတဝက်ကျော်ကိုသူကဥပဒေအစ်စ်အရာသူကနိုင်ငံဝန်ထမ်းဥပဒေအရရေးယူပါဆိုပြန်လွှဲချင်လွှဲလို့ရတယ်ကော်မရှင်ကလေအဲ့တော့သူကတော်တော်များများကဒီဘျူရိုကရေစီရန်နေရာတွေကခြားဆားမှုတွေကိုတိုင်တာကိုပြည်သူလူတို့ကအဲ့ခါကျတော့သူ့ရဲ့တိုင်စာတဝက်ကျော်ကိုသူကပို့ပြန်ပြီးတော့လွှဲလိုက်တာကို့ဌာနမှာနိုင်ငံဝန်ထမ်းဥပဒေနဲ့ပဲပြင်းပြင်းထန်ထန်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်အရေးယူကြပါစေဆိုပြီးတော့သူကပြန်ပြီးလွှဲလိုက်တဲ့အခါမှာတိုင်စာ1600ကျော်လွှဲလိုက်တဲ့အခါမှာဒီပြန်ချတာဌာနဆိုင်ရာတွေကဒီသူတို့ဘလို့လုပ်တယ်ဆိုတော့ပြန်ချတာ920ပဲရှိတယ်တဲ့အဲ့တော့တဝက်ကျော်ကိုပြန်မပြန်မဲနေတာအဲ့တော့ခုနချအုံကြီးကဒီပြည်သူလူထုရဲ့တိုင်ကြားမှုတွေကိုဂရုမစိုက်တဲ့သဘောပေါ့နော်အဲ့တော့920ကပြန်တယ်နော်ပြန်တာရေးယူတယ်လို့ပြောတယ်အဲ့တော့ရေးယူတယ်ပြောတော့ကျမတို့ကစစ်လိုက်လေလာတယ်ဘလို့များရေးယူတာလဲဆိုတဲ့အခါကျတော့တကယ်920ထဲမှာတကယ်အရေးယူဆောင်ရွက်တာ168ရောက်အဲ့တော့ရေးယူတယ်ဆိုတော့အဲ့ဒီရေးယူမှုကိုလိုက်စုံစမ်းတယ်အဲ့ဒီ168ဦးထဲမှာမှဘလို့များရေးယူလိုက်ပါလဲဆိုတော့90ကိုစာနဲ့တတိပေးတာ60ကိုမှတ်တမ်းတင်ပြီးတော့တတိပေးတာဆိုတဲ့အခါကျတော့ကျမတို့တကယ်တမ်းကြည့်လိုက်တဲ့အခါကျတော့တကယ်ချအုံကြီးကဘယ်လို့မလဲဒီလောက်နဲ့တော့မလဲစာနဲ့သတိပေးရုံလောက်နဲ့တော့မှတ်တမ်းတင်ပြီးတော့ဟိုစုံမရုံလောက်နဲ့တော့အလုံးမဖြစ်ဘူးပေါ့
ဟုတ်ကဲ့ပါရှင်ဆရာဥပဒေပိုင်းလေးကလည်းနည်းနည်းဥပဒေမှာကောလက်ရှိဥပဒေမှာဘာဟာကွက်တွေရှိနေသေးလဲဥပမာစွတ်စွတ်ပြောတဲ့ဒီတိုင်ကြားသူကိုလည်းပြစ်ဒဏ်သတ်မှတ်ထားတာနည်းနည်းများတယ်ဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကဒီအာဂိလိုက်စားမှုကော်မရှင်ဒီတိတ်ပြီးတော့တီးကြလွတ်လပ်မှုမရှိဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိတယ်ဆရာအမြင်ရောဘယ်လိုရှိလဲဆရာ
အာဂိလိုက်စားမှုတိုင်းပြည်ကော်မရှင်ကလွတ်လပ်မှုမရှိဘူးဆိုတာကတော့အမှန်ပဲဘာလို့လဲဆိုရှင် तू ကသူ့ရှိကိုတိုင်ကြားလာလို့ရှင် तू ကအစည်းအဝေးထိုင်ပြီးတော့သူ့ရှိချက်တွေကို तू ကဒီသူ့ရဲ့မြင့်တဲ့တမရပေါ့နော်လွတ်တော်ဥက္ခရာအဲ့ဒါအသိပေးရတယ်အဲ့ဒီလူတွေကခွင့်ပြုချက်မရဘဲဆက်ကယ်တိအုံမလောက်ခိုင်းနဲ့ဆက်လုလို့မပြောဘဲဆက်လုလို့မရဘူးနောက်တစ်ခါအဲ့ဒီလူတွေကဆက်လုချင်ပြီမယ်လို့နောက်ဆုံး finalize ကတော့နိုင်ငံတော်အတိုင်းအမြံကန်ရှိရောက်တာပဲနိုင်ငံရေးမှုတွေပေါ့အဲ့ဒီနိုင်ငံတော်အတိုင်းအမြံကမီးစိမ်းမပြရင်လုလို့မရဘူးဥပမာရန်ကုန်တိုင်းဆိုလို့ချင်းအမတန်ဝန်မိုးကောင်းနေပြီတိုင်းတဲ့လူလည်းရှိတယ်နိုင်ငံတော်ကစစ်တဲ့စည်းစစ်ချုပ်ကအစီအစဉ်မှာပေါ်နေတဲ့ဟာတွေကအရေးယူရမှာအဲ့တော့အဲ့ဒီလူပွင့်လင်းမြင်သာမှုလာမရှိတဲ့ဥစ္စာတွေကအင်မတန်ကိုဥပဒေကပေးထားတဲ့ဟာကိုလက်တလုံးကြားလှဲ့သုံးသွားတာပေါ့နော်အဲ့ဒီလိုတင်ပြရမည်ဆိုတဲ့ဥစ္စာနဲ့လှဲ့သုံးသွားတာဒါကြောင့်မလို့ကျွန်တော်တခုတော့ဝန်သားစရာတော့ရှိပါတယ်ကျေးဇူးရတင်ပါတယ်အာဒီလိုက်စားရေးတိုင်ပြည်ကော်မရှင်ကလက်စားလို့သူတို့ကစားလို့သူတို့ချီကိုပုစံနေစားမလို့ဖူးဆိုတဲ့အတန်ကတော့မထွက်သေးဘူးအဲ့တော့ကျေးဇူးတင်ပါတယ်အဲ့ဒါတော့
ဟုတ်ကဲ့အာဂိလိုက်စားမှုကော်မရှင်နေနဲ့အခုထပ်ပို့ပြီးတော့ထိရအောင်ဆိုရင်ဘာတွေလှုပ်ဆောင်ဖို့လို့
အဲ့တော့ခုနကကော်မရှင်ကသူ့စီရောက်လာတဲ့တဝက်ကျော်ကိုသူကဌာနဆိုင်ရာလိုပြန်လွှဲတာဟုတ်အဲ့တော့ဌာနဆိုင်ရာတွေမှာကစစ်တဲ့လူကဥပမာတားကိုတိုင်လိုက်တယ်ဆိုအဖေကစစ်တယ်လို့မျိုးပေါ့နော်ဥပမာအုတ်ချွေယူမှုတိုင်လိုက်တယ်ဆိုလို့ရှိရင်ခရိုင်ကစစ်တာမျိုးပေါ့ကို့အချင်းချင်းပြန်စစ်နေတဲ့အခါကျတော့ခုနဆရာပြောသလိုကို့လူကိုကိုကာပြီးတော့ပေါ့နော်ဒီအဂတိလက်စားမှုတွေကတိုင်ချရတာလူတွေဘလောက်ပဲတိုင်ချတိုင်ချမထီရောက်တဲ့သဘောမှဖြစ်နေတာပေါ့နော်အဲ့တော့လူတွေကတော့ကော်မရှင်ကိုတိုင်လိုက်တာပဲဒါပေမဲ့တဝက်ကျော်ကသူ့ဌာနကလည်းသူပြန်ပြီးတော့စစ်စားရန်ကုန်တိုင်းကဝင်ကြီးတစ်ပါးဆိုရင်ကျမအသံဖိုင်းကိုနားထောင်ရတာရှင်တို့အဂတိကိုသွားတိုင်လဲလေအဲ့ဒီအမှုကကျမစီပဲပြန်ရောက်လာမှာပဲကျမပဲဆရာမှာပဲတဲ့နော်ကျမသာအသက်ဖိုင်ကိုတိတ်ချဟိုကြားရတာပေါ့နော်အဲ့တော့ဘာလဲဆိုတော့ မမှုပေါ့နော်ဘျူရိုကရေစီရန်နေရဒီလောက်နဲ့တော့မမှုသေးဘူးပေါ့အဲ့တော့အခုနိုင်ငံတော်သမ္မတကဒီနှစ်မှာပေါ့နော် CPU လို့ခေါ်တဲ့အဂရီလက်စားမှုကာကွယ်တားဆီးရေး unit တွေပေါ့အဲ့ဒါတွေကိုကော်မရှင်တွေကိုဖွက်ခိုင်းလိုက်တာဖွက်ခွင့်ပေးလိုက်တာအဲ့တော့ CPU တွေအခုလက်တွေ့အခုလောလောဆယ်မှာဘယ်လိုဖွက်နေကြလဲဆိုတော့ကိုယ့်လူနဲ့ပဲကိုပြန်ဖွက်တာအဲ့လိုလုံးလို့မရ CPU ဖွက်လို့ရှိရင်အပြင်ရရင်မှာစောင့်ကြည့်လွတ်လပ်တဲ့စောင့်ကြည့်တဲ့သူတွေပါမယ်ပေါ့နော်အဲထားပါတော့ဟိုရဲအတွက် CPU ကိုတရားသူကြီးတို့ဥပဒေအရရှိတို့နဲ့အဲသွားပြီးတော့ဖွက်တယ်ဆိုလို့ရှိရင်ဒါအကျိုးစီးပွားချင်းကတော့ပတ်သက်ဆွံ့နေတာ哦အဲ့တော့လွတ်လပ်တဲ့အရက်ဖက်အဖွဲ့အစည်းတွေပါတဲ့လူတွေပညာရှင်တွေဥပဒေပညာရှင်တွေပါတဲ့လူတွေပေါ့နော်တကယ်ကိုအဲ့လိုလူမျိုးတွေမပါဘဲနဲ့ဒီ CPU တွေကိုဌာနဆိုင်ရာရန်နေရာတွေမှာဒီအဂရီလက်စားမှုတားဆီးကပွဲအဖွဲ့တွေကိုကိုလူနေပဲကိုပြန်ဖွက်နေလို့ကတော့ခုနကပါလေခုနက900ကျော်ပေးလိုက်တဲ့အဲ900ကျော်အရေးယူဆိုတဲ့နေရာမှာစာနဲ့သတိပေးတယ်ဆိုတဲ့အစ်စ်မျိုးတွေပဲဖြစ်လာမှာပဲလေဒါကြောင့်မလို့ဒီ CPU တွေကိုလွတ်လပ်တယ်ပေါ့နော်အခုဖွက်နေတယ်ကော်မရှင်ကဦးစီးပြီးတော့ဌာနဆိုင်ရာတွေမှာဖွက်ပေးနေတဲ့ CPU တွေကိုလွတ်လပ်ပြီးတော့အပြင်ကရင်စောင့်ကြည့်ဖွက်နေပေါ့စောင့်ကြည့်ဖွက်ရကိုယ်စားလှယ်တွေပါတဲ့ပေါ့နော်အလူတွေနဲ့ဖွက်တင်တယ်တခါသူတို့တွေကတစ်ချိန်ထဲမှာမီဒီယာကသူတို့စီကို access လုပ်နိုင်ရမယ်နောက်ပွင့်လင်းမြင်သာမှုအပြည့်နဲ့မီဒီယာနဲ့ဒါကျုံချိန်ဒီမှာထိတွေ့ပြီးတော့ဗောနော်အာတရင်ထုတ်ပြန်နေတဲ့ဟာမျိုးဖြစ်ရမယ်ဗောနော
်ဟုတ်ကဲ့လက်ရှိအခြေအနေမှာတော့တွေ့တက်မှုရေစုံတရားမြင်ရတယ်ရှေ့အလားလာရောဆရာမဘလို့သုံးသပ်ပြီလဲအချုပ်ကလေးပေါ့ဒီတိုင်းသာလက်ရှိဒီမှာအလောက်ဆုံးပြတ်ထန်းထားတဲ့2018ဥပဒေအတိုင်းခိုင်ခိုင်မာမာကင်တွယ်သွားရင်တောင်မှပဲအာဒီလိုက်စားမှုတွေရော့ကျသွားနိုင်မဲ့အခြေအနေရှိမလားမြန်မာနိုင်ငံရဲ့ဒီအာဒီလိုက်စားမှုရော့ကျလာနိုင်မဲ့အလားအလာလေးပေါ့အချုပ်သုံးသပ်ပေးပါအောင်ဆရာမ
အဲ့တော့ကော်မရှင်အနေနဲ့ကဘလောက်ထိနိုင်ငံရေးလွတ်လပ်လဲဆိုတော့အများကြီးဒါပါတယ်ပေါ့ဥပမာဆိုလို့ရှိရင်တင်းသားရီတိုင်းဝန်ကြီးချုပ်ကိုအရေးယူနိုင်တာဟာလွှတ်တော်ကဖိအားပေးလို့ပေါ့เนาะအဲ့တော့ကော်မရှင်မှာအားဖြည့်ရနိုင်ငံရေးအားရှိရဒါကြောင့်မလို့ကျမတို့နိုင်ငံရေးသမားတွေကလည်းဒါကော်မရှင်နဲ့အတူဝေးရံဖို့လိုတယ်ကော်မရှင်အားနဲ့အင်းနဲ့အားနဲ့ကော်မရှင်ဆောင်ရွက်နိုင်အောင်အတွက်ကျမတို့နိုင်ငံရေးသမားတွေလွှတ်တော်တွေကဒါကော်မရှင်ကိုကျမတို့ကူညီဖို့လိုတာပေါ့เนาะမဟုတ်လို့ရှင်ကော်မရှင်အာတက်ရောက်ထဲကတော့ကော်မရှင်ထိနဲ့တော့ဒီအဂရီလက်စားမှုတိုက်ဖြတ်ရေးလုပ်ငန်းကဟိုအောင်မြင်မှာမဟုတ်ဘူးပေါ့เนาะနောက်တစ်ခါခုနကကျမတို့ပြောခဲ့သလိုဌာနဆိုင်ရာတွေမှာဖြစ်နေတဲ့အဂရီလက်စားမှုတွေကိုသူတို့ဌာနဆိုင်ရာလူနဲ့ပဲပြန်ပြီးစစ်နေလို့ကတော့ကျမတို့အလုံးမဖြစ်ဘူးပေါ့เนาะအဲ့ဒါတွေကိုလည်းဒီထက်ပို့ပြီးတော့ပြင်းပြင်းထန်ထန်အာထိရောက်ကျမတို့တိုင်ကြဖို့ဟိုဒီရေးယူနိုင်တဲ့စနစ်မျိုးကျမတို့လိုတယ်ပေါ့เนาะအခုဆိုရင်ကော်မရှင်ကလုပ်နေတာမြို့နယ်အဆင့်တွေတော့တေးသေးချာချာလုပ်နေမြို့နယ်အဆင့်တွေမှာအာမြို့နယ်အဆင့်လာဝကတို့မြို့နယ်အဆင့်မြေစင်းတို့မှာတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်လှုပ်လာနိုင်တဲ့အနေအထားမျိုးရှိတော့တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်ကိုကော်မရှင်ကိုကျမကလုပ်ပိုင်ခွင့်ဒါဥပဒေအရလုပ်ပိုင်ခွင့်ပေးထားရယ်เนาะဒါပေမဲ့သူတို့နိုင်ငံရေးရလုပ်ပိုင်ခွင့်မရဒါကျမကော်မရှင်နဲ့ဒါကျမတရားဝင်ကောတရားမဝင်ကောကျမဘယ်လိုပြောမလဲတွေ့ဆုံဆွေးနွေးမှုတွေရဟိုသိထားတာတွေရှိတယ်ပေါ့နော်ကော်မရှင်ကနိုင်ငံရေးရသူတို့မလွတ်လပ်ပါဘူးမလွတ်လပ်တဲ့အတွက်ကြောင့်မလို့ကော်မရှင်ကိုပေါ့နော်မလွတ်လပ်စေတဲ့နိုင်ငံရေးခေါင်းဆောင်တွေကလည်းမိမိတာဝန်မိမိယူဖို့လိုတယ်ပေါ့နော်အဂရီလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်ကိုဒီအစိုးရအနေနဲ့တက်ဆိုင်မမှန်အခုတင်းနေတိုင်းဝင်းကြီးချုပ်ကိုလှုပ်တယ်လို့မျိုးလုံးမယ်ဆိုထိတိရောက်လုံးမယ်ဆိုလို့ရှိရင်2020ရွေးကောက်ပွဲမှာအများကြီးအခြေအနေကောင်းနိုင်မယ်ပေါ့နော်ဒါကြောင့်မလို့ဒီဟာကိုဒါရွေးကောက်ပွဲမွေးဆက်စည်းရုံးတဲ့လုပ်ငန်းအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကျွန်မကဒါနိုင်ငံရေးခေါင်းဆောင်တွေအခုအာဏာရထားတယ်ပေါ့အာဏာရထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွှတ်တော်တွေကိုတိုက်တွန်းခြင်းနဲ့လွှတ်တော်တွေရဲ့ဖိအားနိုင်ငံရေးခေါင်းဆောင်တွေရဲ့ပံ့ပိုးမှုရှိမှာပဲပေါ့နော်ကော်မရှင်နေနဲ့ဒီထက်ပိုပြီးတော့ကြီးတဲ့ငါးကြီးတွေကိုကျွန်မတို့ဖမ်းမိနိုင်မှာလို့ကျွန်မသုံးသပ်တယ်ပေါ့နော
်ကျေးဇူးအများကြီးတင်ပါတယ်ဆရာဆရာမောင်ဆရာ
မကင်ဖြူထရေးစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ည10နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ပြည်တွင်သတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေပဲဖြစ်ပါတယ်ဒီအစီအစဉ်တွေကမှအခုအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်အိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလုပ်ပြီးတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးသွားပါပြီတိကျတဲ့အဖြစ်ရလတ်တော့မထုတ်ပြန်သေးပါဘူးမြန်မာထိုင်းနိုင်ငံဟာအိန္ဒိယနိုင်ငံတွေဖြစ်တယ်လို့ကုံသွယ်ဘက်နိုင်ငံတွေလည်းဖြစ်ပါတယ်ဒါရင်မကမြန်မာတပ်မတော်နဲ့ထိုင်းတပ်မတော်အတော်လေးကိုရင်းနှီးနှီးရှိနေတာကိုတွေ့မြင်ရတယ်လို့တိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုအတော်လေးများတာကိုလည်းနိုင်ငံစလုံးမှာမြင်တွေ့နိုင်ပါတယ်2014ခုနှစ်မေလမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ထိုင်းနိုင်ငံမှာသူတို့စီမံခန့်ခွဲအုပ်ချုပ်ခဲ့တဲ့9နှစ်တာကာလအတွင်းနောင်စစ်ဗိုလ်ချုပ်အဆက်ဆက်ဒါမှမဟုတ်စစ်ဘုတ်ချုပ်တွေကထောက်ခံတဲ့သူပဲတိုင်းပြည်အာဏာကိုဆက်ခါရယူသွားနိုင်ဖို့စီစဉ်ခဲ့ပုံကလည်းမြန်မာစစ်အာဏာရှင်တွေကိုအတူယူခဲ့လေသလားထင်မှတ်ရလောက်အောင်အတော်လေးကိုပုံစံတူနေတာတွေ့မြင်ရပါတယ်။ခုဒီပတ်ထိုင်းမြန်မာစစ်ဘုတ်ချုပ်တွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့စစ်တပ်ကိုအာဏာလွှဲမှုကြီးနှစ်ကြိမ်ရှိခဲ့ပြီး1962ခုနှစ်ကနေ2011ခုနှစ်အထိရာစုနှစ်တဝက်နီးပါးရှည်ကြာခဲ့ပါတယ်။ဒီလိုအနှစ်90လောက်တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့ရုံမကနောက်ကာလကြာရှည်စစ်ဘုရင်မင်းဆက်လို့အုပ်ဆိုးနိုင်အောင်2008ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲအတည်ပြု2011ခုနှစ်မှာစစ်ဗိုလ်ချုပ်ဟောင်းတယောက်ကိုအာဏာလွှဲသွားပေးခဲ့ပါတယ်။2008ဖွဲ့စည်းပုံကိုပြန်ကြည့်ရင်သမရရွေးချယ်နိုင်အစိုးရဖွဲ့နိုင်တဲ့လွှတ်တော်ထဲမှာကာကွယ်ရေးဦးစီးချုပ်ကခန့်နဲ့တပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုထည့်သွင်းထားပါတယ်။တပ်မတော်ကကြောထောက်နောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီဆိုတာကိုအဆောက်အုံတွေရုပ်ဝတ္ထုတွေတိုင်းပြည်ဗန္ဒာငွေတွေနဲ့ဖွဲ့စည်းပေးသွားပါတယ်။တာမန်နိုင်ငံရေးပါတီတစ်ခုဒါမှမဟုတ်မဟာမိတ်အုပ်စုတစုအနေနဲ့ရွေးကောက်ပွဲမှာအမတ်အရေးအတွက်68ရာခိုင်နှုန်းကျော်လောက်နိုင်ပါမှသမရရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပေမဲ့ပြည်ခိုင်ဖြိုးဒါမှမဟုတ်မဟာမိတ်အဖွဲ့ကတော့အမတ်အရေးအတွက်34ရာခိုင်နှုန်းလောက်နိုင်ုံနဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရောက်အောင်ဖန်တီးထားတာပါဒါရီမကတပ်မတော်ကာကွယ်ဦးစီးချုပ်ဟာဒုသမရတယောက်တင်နိုင်ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးဝန်ကြီး3ယောက်ကိုလည်းခံွင့်ရထားပါတယ်အခြေအနေတစ်ခုမှာအဲ့ဒီဒုသမရဟာယာယီသမရတာဝန်ထမ်းဆောင်ခွင့်ရရင်ဖွဲ့စည်းပုံခြေခံဥပဒေအရအကြောင်းတစုံတစ်ခုပြပြီးတပ်မတော်ကာကွယ်ဦးစီးချုပ်စီအာဏာလွှဲပြောင်းခွင့်လည်းရှိနေပါတယ်ဒါကမြန်မာစစ်အာဏာရှင်တွေဖန်တီးထားတဲ့2008ဖွဲ့စည်းပုံမှာ
ထိုင်းတပ်မတော်ကတော့မကြာခဏအာဏာသိမ်းလေးရှိတယ်ဆိုပြီးကဘာမာကိုနာမည်ကြီးပါတယ်ဒါပေမဲ့သိကြကြီးအာဏာရယူထားတာမျိုးမဟုတ်ပဲယူကပွဲပြန်လုပ်ပြီးအာနာပြန်လွှဲပေးလို့ရှိပါတယ်အခုနောက်ဆုံး2014အာနာသိအပြီးမှာတော့အဲ့ဒီလုပ်ပုံကင်ဖို့အစားမြန်မာစစ်အာဏာရှင်တွေလုတ်ခဲ့တာကိုအတုယူပြီးအာနာကိုရေရှည်ရယူသွားဖို့ရည်ရွယ်ချက်ပြောင်းလိုက်ပုံရပါတယ်ထိုင်းစစ်ဘုတ်ရုပ်တွေစိတ်ကြရေးဆွဲပြီးအတီးပြုတ်ပြတ်ထန်းထားတဲ့2019ဖွဲ့စည်းပုံအသစ်မှာလွတ်တော်နေရရှိပါတယ်အောက်လွတ်တော်မှာအမှတ် 900 ရှိပြီးရွေးကောက်ခံတွေနဲ့ဖွဲ့စည်းပါမယ်အထက်လွတ်တော်မှာတော့အမှတ် 250 ရှိပြီးစစ်ကောင်စီကစိတ်ကြခန့်အပ်ပါတယ်အဲ့ဒီလွှတ်တော်နေရာပေါင်းအမတ် 950 ကဝန်ကြီးချုပ်ကိုရွေးချယ်ပါမယ်အဓိပ္ပာယ်ကတော့ရိုးရိုးနိုင်ငံရေးပါတီတရအနေနဲ့ရွေးကောက်ပွဲမှာအမတ် 386 ရောက်နိုင်မှတနည်း 86 ရာကနှုံးလောက်နိုင်မှအစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါစစ်တပ်ကထောင်ထားတဲ့ပါတီဒါမှမဟုတ်စစ်တပ်ကထောက်ခံတဲ့ပါတီဆိုရင်တော့26ရာကနှုံးလောက်အနိုင်ရယုံနဲ့အစိုးရဖွဲ့ခွင့်ရသွားပါလိမ့်မယ
်မြန်မာထက်ပိုပြီးဆိုတာကထိုင်းရွေးကောက်ပွဲမှာအမတ်နေရာ900လုံးအတွက်မဲပေးရတာမျိုးမဟုတ်ပြန်ပါဘူးအမတ်350အတွက်ပဲတိုက်ရိုက်မဲပေးကြရပါတယ် ချက်အမှတ်နေရာ150အတွက်ကိုတော့ပါတီတစ်ခုချင်းစီအလိုက်ရရဲမဲအရေးအတွက်ပေါ်မူတည်ပြီးအမှတ်နေရာပြန်ခွဲဝေပေးတဲ့ PR လို့ခေါ်တဲ့ Proportional Representations နှစ်ကိုကျင့်သုံးပါတယ်ပြောရရင်အရင်သူရဥွှေမန်းဥဆောင်နဲ့လွတ်တော်တက်တန်းကာလာတို့ကရွေးကောက်ပွဲတွေမှာအဲ့ဒီလို PR စနစ်ကျင့်သုံးမှုပြည်ခိုင်ဖြိုးဘက်ကအဆိုပြုတင်ပြခဲ့မှုပါတယ်လက်ရှိကျင့်သုံးနေတဲ့မဲဆန္ဒတနေချင်းစီကိုအမှတ်ဘလောက်ဖြစ်ဖြစ်ဝင်ပြိုင်မဲအများဆုံးရတဲ့သူနိုင်တဲ့နိုင်သူအကုံယူစနစ်နဲ့ရှင်ရင်ပြည်ခိုင်ဖြိုးပါတီလူမျိုးဟာလွတ်တော်မှာအမတ်နေရာအများကြီးပိုရနိုင်တဲ့အတွက်အဲ့ဒီစနစ်ပြောင်းလဲဖို့တင်သွင်းခဲ့တာပါဒါပေမဲ့အဲ့ဒီအချိန်ကဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးအရာရင်းနှီးပြီးဖြစ်တဲ့သူရဥွှေမန်းကြောင့်အဲ့ဒီ PR စနစ်အကောင့်ထဲမပေါ်ဖြစ်ခဲ့တာပါအာနာသိန်းထိုင်းစစ်ဆိုရဟာအရင်သူတို့ဖွဲ့စည်းပုံမှာပါတဲ့ရွေးကောက်ခံကူတာဝင်ကြီးချုပ်တင်မြှောက်ခွင့်ရှိတယ်ဆိုတာကိုလည်းပယ်ဖျက်ခဲ့ပါတယ်ရွေးကောက်ခံဖြစ်ဖြစ်ဘသူဖြစ်ဖြစ်အမတ်တွေရေးချယ်တဲ့မဲလုံလောက်ရရင်ဝင်ကြီးချုပ်ဖြစ်နိုင်ပါတယ်။လက်ရှိအာဏာသိမ်းအစိုးရအဖွဲ့ဝင်ကြီးချုပ်ဘူချုပ်ကြီးဟောင်းပရာရွတ်ချန်ဟိုချာဟာရွေးကောက်ပွဲမဝင်ပါဘူး။ဒါကြောင့်သူဟာအရင်ထိုင်းဝင်ကြီးချုပ်တွေလိုရွေးကောက်ပွဲမှာအနိုင်ရတဲ့အမတ်ဖြစ်ဖို့မလိုပါဘူး။ဒါကြောင့်သူတို့စေအုပ်စုကကြောထောက်နောက်ခံပေးထားတဲ့ဖလန်ပရာချက်ပါတီနဲ့အခြားပါတီတစ်ခုကသူတို့အနိုင်ရရင်ပရာရွတ်ကိုဝင်ကြီးချုပ်ဖြစ်တင်မယ်လို့ကြေညာထားပြီးလည်းဖြစ်ပါတယ်။အခုဆိုရင်ထိုင်းရွေးကောက်ပွဲပြီးလို့မဲစင်းတချို့လည်းထွက်လာပါပြီ။ထူးခြားတာတစ်ခုကအရင်ဝင်ကြီးချုပ်ဟောင်းတက်ဆင်တီထောင်ခဲ့တဲ့ဖျက်ထိုင်းပါတီကအမတ်နေရအများဆုံးရနေပြီးလက်ရှိဗိုလ်ချုပ်ကြီးဟောင်းပရာရွတ်ကိုဝင်ကြီးချုပ်တင်မယ်ဖလန်ပရာချက်ပါတီကတော့မဲအရေးအတွက်အများဆုံးရထားတယ်လို့ဆိုပါတယ်။သိမကြခင်အမတ်အများဆုံးရထားတဲ့ဖွယ်ထိုင်းပါတီဟာအခြားပါတီတွေနဲ့ပေါင်းမဟာမိတ်ဖွဲ့ပြီးသူတို့အုပ်စုဟာအောက်လွှတ်တော်အမတ်နေရာ900မှာသူတို့က250ကျော်ရထားပြီးဒါကြောင့်သူတို့အုပ်စုအနေနဲ့အစိုးရဖွဲ့နိုင်တယ်ဆိုပြီးပြောဆိုခဲ့တယ်လို့မဲ8.4တန်းရထားတဲ့ဖလန်ပရာချက်ပါတီကလည်းသူတို့ပါတီအစိုးရဖွဲ့နိုင်မယ်လို့ဆိုထားပါတယ်
ဘလို့ပဲဖြစ်ဖြစ်ထိုင်းနိုင်ငံမှာဘသူအစိုးရဖွဲ့နိုင်မလဲဆိုတာကိုတော့မေလ9ရက်နေ့နောက်ပိုင်းမှာတိတိကျကျသိရမှာပါဒါပေမဲ့ထိုင်းစစ်တပ်ဟာတစိ့တပိုင်းပဲလှုပ်တဲ့ရွေးကောက်ပွဲကနေသူတို့စစ်ဘိုလ်ချုပ်တွေအာဏာဆက်ပြီးရလာအောင်လုပ်ကင်ဆောင်ရွက်တဲ့နေရာမှာအရင်မြန်မာစစ်အာဏာရှင်တွေရဲ့လုပ်ပုံကိုင်ပုံကိုအများကြီးအတုယူခဲ့တယ်လို့ယူဆရရုံမက2008ဖွဲ့စည်းပုံထက်ပိုပြီးသေးကြအောင်ဖန်တီးထားခဲ့ပုံရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီတူအမြင်ရပြည်တွင်သတင်းတုံ့တက်ချက်ကိုတင်းလာနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုအင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဘောရှိမဖျားလူလက်နှတ်တော်ရဲ့ရွက်ောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတရားဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘလို့သဘောထားကြပါသလဲဘလို့မျိုးနားလဲကြသလဲဒီမိကုန်းကိုဆွံ့နှွေးလိုပါတယ်ဒါကြောင့်မလို့မြမလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်ဆွံ့နှွေးသွားဖို့ရှိပါတယ်ပါဝင်ဆွံ့နှွေးမြင်းမြန်လူသူတွေ VUE မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်ဆွံ့နှွေးပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အပြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VUE မြမပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေကိုကြိုးစားပါရခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးမရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာကိုနှာစင်ကြရအောင်ပါရှင်။
ပါရှင် VOE ရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာဒေသသတင်းရှင်တွေအတွက်မေတ္တာတည်လက်ဆောင်တခြင်းတွေတုံးနဲ့ဖြောပြပေးမှာဖြစ်ပါတယ်เนาะအခုအရင်အဆုံး VOE ကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတို့လေးတွေပါဝင်စာတွေပြန်ကြားပေးခြင်းပါတယ်မင်းမင်းမင်းဆိုတဲ့သတင်းရှင်ကဒီအစီအစဉ်ကိုလွန်စွာစိုက်နှစ်တက်ပါတယ်ခင်ဗျာViewer ဖွဲ့သားတွေအားလုံးကောင်းမွန်သောလူရင်းစင်နာများပြည့်စုံကြပါစေဆိုပြီးတော့တောင်းစုပြုလာပါတယ်ခင်ခင်ထားဆိုတဲ့တော်ရရှင်ကတော့သတင်းတွေစာပေတွေကိုရိုင်းအိမ်ထဲမှာ မလေးလာရပဲနဲ့ဒီအစီအစဉ်လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ် VA Facebook စာမျက်နှာနဲ့ပတ်သက်ပြီးတော့သုံးသက်ချက်လာရေးကြတာဖြစ်ပါတယ်ဥတုဆိုတဲ့သောရရှင်ကတော့ကျွန်တော် VA ကိုနားထောင်လာတာ1980ခုနှစ်ခရက်ကပါသတင်းမှန်တွေကြားရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါ1980ခုနှစ်ထဲကနားထောင်လာတဲ့သောရရှင်ဆိုတော့နှစ်ပေါင်း90နီးပါးတောင်ရှိသွားပါပြီနော်အခုလိုနှစ်ရှည်လာများ VA ကိုနားဆင်အားပေးအခုဆိုလဲကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုသေးဆိုတဲ့သောရရှင်ကလည်းသူ့လိုပါပဲ။ဟိုဇာသူ့လောက်နှစ်မကြာပဲလေသူလည်းနှစ်20နီးပါးရှိပါပြီ VOA အစီအစဉ်တွေကိုအားပေးလာတဲ့သူပါ
။ VOA ကိုအားပေးလာတာ18နှစ်သားကလေးကပါ။အစီအစဉ်အားလုံးကိုကြိုက်ပါတယ်။အခုအသက်34နှစ်ရှိပါပြီ။သတင်းမှန်တွေကိုတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါခင်ဗျ။ VOA ဝိုင်းတော်သားများကိုစိတ်နှဖျားရှင်လန်းချမ်းမြေ့နိုင်ကြပါစေ။ VOA ကိုအစဉ်အမြဲအားပေးနေလဲပါ။
ဦးလေးဆိုရင်ဒီ Facebook Messenger ကနေရေးလာတဲ့ Facebook account ပိုင်ရှင်ကလည်းမင်္ဂလာပါ VOA သတင်းထူးသတင်းမှန်တွေကိုနေ့စဉ်သိရတဲ့နားထောင်ရတဲ့အတွက်ကျေးဇူးတင်ပါတယ်အားပေးလျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်နော်ကချင်ဇော်ဘွားဆိုတဲ့တော်ရရှင်ကတော့ Could you send me please the link or song title of that you always use in women's special program လို့ရေးလာပါတယ်အင်္ဂလိပ်လိုပါအတိတ်ဖယ်ကတော့ဒီကျမတို့အမျိုးသမီးခန္ဓာတောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာမှာအမြဲတမ်းအသုံးပြုနေတဲ့အဖွင့်သချင်းလေးရဲ့ဒီသချင်းနာမည်ဒါမှမဟုတ်လေသချင်း link လေးရှင်ပို့ပေးပါတဲ့ဟုတ်ကဲ့ပါဒီသောရရှင်လိုပဲတခြားသောရရှင်တွေလည်းမကြခဏမင်းမြန်းလာတဲ့တောင်မလို့ကျမတစ်ခါတစ်ခါဒီသချင်းနဲ့ပတ်သက်ပြီးတော့ဖြောပြီးဒီသချင်းနဲ့ပတ်သက်ပြီးတော့ဟိုတလောတော့ကပဲဖြေချပေးပူပါရယ်နော်ဒီတော့ရရှင်မနာထောင်လိုက်ရအောင်ထင်ပါတယ်ဟုတ်ကဲ့ပါမေးတဲ့သူရှိတဲ့အတွက်ကြောင့်မလို့ကျမပြန်ပြီးတော့ဖြေပေးပါမယ်တခြားသိကျင်တဲ့သူတွေလည်းထပ်ပြီးတော့သိရအောင်လို့ပါတချင်းနာမည်ကတော့ I am woman ကျမအမျိုးသမီးပါဆိုတဲ့တချင်းဖြစ်ပါတယ်အဆိုတော့ Helen Reddy တည်ဆိုထားတာပါ1985ခုနှစ်တုန်းကထွက်တဲ့တချင်းဖြစ်ပါတယ်ဒီတော့ရရှင်ကချင်ဇော်ဘွားကိုကျမအဲ့ဒီတချင်းလေးနားထောင်နိုင်တဲ့ YouTube link လေးကိုလည်း Messenger ကနေပို့ပေးလိုက်ပါရနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင်တယောက်ခက်ဆန်းဆန်းနာမည်နဲ့ပါဒီ Facebook ပေါ်မှာဆိုတော့ထုံးစံတိုင်းပဲ Facebook account နာမည်တွေကခက်ဆန်းဆန်းနေပေးတတ်ကြပါတယ်ဒီသောရရှင်ကဥဥပေါ်ဆောင်ပါတဲ့သူကလည်း88မတိုင်ခင်နေက VOE ကိုနားထောင်လာတဲ့သောရရှင်ဝိုင်းရင်သောရရှင်တူပ
ါမင်္ဂလာပါ VOE ကျွန်တော်ကတော့ VOE ကိုအားပေးလာတာကြားပါပြီ1988မတိုင်ခင်တဲကနားထောင်ခဲ့တဲ့သူပါတုံးလာတာရေဒီယိုဘယ်နှလုံးတော့မမှတ်မိတော့ပါဘူးအခုတော့အင်တာနက်ပေါ်ဗျာကျွန်တော်သိကျင်တာကတချို့သောတည်င်းတောင်းတဲ့တည်င်းဌာနတွေကတည်င်းယူတဲ့နေရာမှာဗတ်လိုက်မှုတွေရှိနေတာတွေ့ရပါတယ်မကောင်းတည်င်းဆိုရင်မြန်ပါတယ်ဖော်ပြတဲ့နေရာမှာလိုတာထက်ပိုပါတယ်နောက်ပြီးငါတည်င်းသမားပဲဆိုပြီးအခွင့်အရေးယူပြီးရင်ဟုတ်ဟုတ်မဟုတ်ဟုတ်လဲမတုံးသက်မတီးဖြတ်ပါဘူး view ကိုဆိုလိုချင်တာမဟုတ်ပါဘူးဒီမှာပြီကားမတောက်တစ်ခေါက်မီဒီယာတွေကိုသိစေချင်တာပါဖေးဖေးမမနဲ့လှုပ်ကြပါမမှန်တည်င်းတွေထုံလင်းလို့တိုင်းပြည်လဲနင်မိုးနေပါပြီမြမပြည်သားဖြစ်ပြီးတစ္ဆာစောင့်တိကြပါစေကျေးဇူးပါ view
တရင်သမားဆိုတဲ့နေရာကိုအလွဲသုံးစားလုပ်ပြီးတော့တရင်တွေကိုမဟုတ်မမှန်တင်တာမျိုးတွေမလုပ်ပါနဲ့ဆိုပြီးတော့ဒီသောရရှင်တတိပေးလာတာဖြစ်ပါလိမ့်ရှင်ကျွန်တော်တို့ view ကထုံးလွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေပေါ်မှာသောရရှင်တွေနားဆင်ပြီးတော့တို့ရဲ့ shutdown တွေကိုပြန်ပြီးတော့ရေးပြန်ပြီးတော့ဆွေးနွေးလာကြတာတွေကိုလည်းတင်ဆက်ပေးသွားခြင်းပါလိမ့်ရှင်February လလာကုံတော့ကအမျိုးသားရေးစိတ်တဲ့ဘာသာရေးဆိုပြီးတော့ဥကျော်ဇန်သားရဲ့တည်င်းပတ်လဲသုံးသပ်မှုအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့လှထွန်းတကုံမျိုးတစ်ဖြစ်ပါတယ်။သူကမြန်မာနိုင်ငံကမတူကွဲပြားမှုတွေနေထိုင်သူတွေအကြောင်းမှာအပြန်အလှန်နားလည်သိခံမှုနဲ့ထူထောင်လာတဲ့နိုင်ငံဖြစ်ပေမဲ့လေပြည်ပကကူးစက်ဝင်ရောက်လာတဲ့အယူဆကြောင့်စိတ်ဝမ်းကွဲပြားပြီးတော့ပဋိပက္ခတွေဖြစ်လာရတယ်ဆိုပြီးတော့ American ပြည်ထောင်စုကဂုဏ်သုဆောင်ပါမောက္ခတဦးဖြစ်ပြီးတော့မြန်မာရေးကျွမ်းကျင်တဲ့ Joseph Silverstein ကသုံးသပ်သွားတာကိုဥကျော်ဇန်သားကဒီအတိတ်တမိုင်းကြောင်းနဲ့ရှင်ပြီးပြန်ဆွေးနွေးထားတာဖြစ်ပါတယ်။ဒါကိုသောရရှင်ဥလာထွန်းတကုံမျိုးတက်ကသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ပင်လုံစာချုပ်ကအရေးမပါဘူး။ပင်လုံစိတ်တက်ကပိုအရေးကြီးတယ်လို့ဆိုတဲ့အယူဆကိုကြားတော့တော်တော်အံ့ဩရတယ်လို့အင်တန်လဲစိတ်ပြက်မိပါတယ်။နှုတ်တရားစာတလုံးဆိုတဲ့စကားရှိပါတယ်။စာနဲ့ရေးထားတဲ့စာချုပ်ကိုမေ့ပြအောင်ပြစ်ပယ်ထားခဲ့တယ်လို့ပင်လုံစိတ်တက်ကိုတရားဝင်မှတ်တမ်းတင်ထားတဲ့1949အခြေခံဥပဒေကိုဖြည့်ဆည်းပြစ်ခတ်ပြီးတဲ့နောက်မှာနောက်ပေါက်လူတွေကပြောင်းနေပြီဖြစ်ခဲ့တဲ့ပင်လုံစိတ်တက်ကိုဘလို့ခံစားနားလဲဆွေးမြေ့ဖို့ဆိုတာစကားသက်သက်ပဲဖြစ်နေမှာပါ။အင်မတန်ဖိုးတန်ကောင်းမွန်တဲ့အတွေးခေါ်နဲ့တုံးသက်ချက်ဖြစ်ပြီးကျွန်တော်အတွက်အတိတ်တရားရဖို့နည်းလမ်းဖြစ်တယ်လို့သဘောပေါက်မိတာပါ။
ဒါကတော့ဥလာထွန်တကုံမျိုးတေသူ့ရဲ့ရှုထောင့်ကနေသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်ဒီစီစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒီသောရရှင်ကအလွန်ကောင်းမွန်တဲ့အမှန်တရားပါပဲနိုင်ငံရဲ့လက်ရှိအခြေအနေနဲ့ရှင်ပြီးတော့မြင်သိကြဖို့ပြည်သူတွေရဲ့အသည့်ပြည့်စုံမှုမြင့်တင်ဖို့လိုသလိုစင်းရဲနုံတွေကဆွဲထုတ်နိုင်မှုအစိုးရများအနေနဲ့စဉ်းစားအကောင့်ထဲဖော်ရပါမယ်လို့တုံ့သက်လာပါတယ်စောနိုင်အောင်ဆိုတဲ့သောရရှင်ကတော့သူကတော့ဒီဆွေးနွေးမှုကိုသဘောကျပုံမပေါ်ပါဘူးဒီသောရရှင်ကပြဿနာကိုပိုဆိုးအောင်ပြောတဲ့ဘိုးတော်ပါဦးကျော်ဇန်သားကတရုတ်နဲ့နီးကပ်စွာမဆက်ဆံတော့တရုတ်ကိုလူမျိုးလို့တတ်မှတ်သလားလို့မေးချင်ပါတယ်။ဒါကအမျိုးသားရေးစိတ်နဲ့ဘာသာရေးဆိုပြီးတော့ဦးကျော်ဇန်သားမြမရေးတုံသက်ချက်အစီအစဉ်မှာဆွေးနွေးခဲ့တာကိုဒီတော်ရရှင်နေသူရဲ့ထင်မြင်ယူဆချက်တွေပြန်ပြီးတော့ရေးပို့လာတာဖြစ်ပါတယ်ရှင်။ကျမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်း1ဆွေးနွေးခန်းကိုတော့ဒါကတော့ကိုဝင်းမင်းတင်ဆက်ပေးတာဖြစ်ပါတယ်။အပိုင်း1နဲ့အပိုင်း2ဆိုပြီးတော့ဇန်နဝါရီလလကုန်ပိုင်းလောက်ကတင်ဆက်ပေးသွားတာပါ။ဒါကိုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ဦးကျော်မြင့်စာစာဦးကျော်မြင့်ဆိုတဲ့တော်ရရှင်ကအခုတိုင်သူမြင့်နဲ့ရှူတော့ကနေပြန်ပြောရေးလာပါတယ်ရှင်
။ပြည်သူ့ရဲ့ကျမကြီးကိုစောင့်ရှောက်မှုပြုတဲ့နေရာမှာစေယုံတွေစေပိကန်းတွေကိုပြုပြင်ရမှာကစေလုံလောက်အောင်စေယုံလုံလောက်အောင်ဆရာဝန်လုံလောက်အောင်ကုသမှုလုံလောက်အောင်ရှိဖို့လိုပါတယ်။တိုင်းစေးမှာအများကြီးအားနေနေတာတွေ့ရပါတယ်။တိုင်းစေးစေယုံစေကန်းတွေလည်းအလွန်နည်းပါတယ်။စေမလုံလောက်တာလည်းစိုးပါတယ်။ရန်ကုန်တိုင်းအတွက်ပဲလုံလောက်သလိုဖြစ်နေပါတယ်။ဓမ္မဦးစားပေးရမှာကကုသမှုထက်ကာကွယ်စောင့်ရှောက်လိုက်နာမှုကပုံမှုအကျိုးရှိသည်ဆိုတဲ့ကျမကြီးဆောင်ဖို့အတိုင်းကျမကြီးပညာပေးဟောပြောဆွေးနွေးမှုတွေကိုရက်ွက်တိုင်းမြို့နယ်တိုင်းမှာပထမဦးဆုံးအရင်ဆုံးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။ကျမကြီးပညာပေးစောင့်ရှောက်မှုပြုထားရင်စေယုံမှာလူနာနေပါသွားမှာဖြစ်ပါတယ်။အနောက်တိုင်းရောတိုင်းရင်းရောကုသမှုကိုပဲဦးစားပေးတင်ပေးနေတာများပါတယ်။သင်ပေးဦးတော့ပြည်သူကိုပညာပေးမှုကအလွန်နှေးပါနေတာတွေ့ရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့ကျန်းမာရေးကောင်းမွန်လာအောင်ကျန်းမာသူများအများပြားဖြစ်လာအောင်ရက်ွက်တိုင်းမြို့နယ်တိုင်းမှာကျန်းမာရေးပညာပေးဟောပြောဆွေးနွေးမှုကိုစဉ်ဆက်မပြတ်ပြုလုပ်သင့်ပါကြောင်းအကြံပြုတင်ပြလိုက်ပါတယ်ဗျာ
။မြန်မာနိုင်ငံမှာကျန်းမာရေးစနစ်ပြုပြင်ပြောင်းလဲရေးပိုင်းဘလို့လိုအပ်ချက်တွေရှိလဲဘယ်အပိုင်းတွေကိုပို့ပြီးပြုပြင်ဖို့လိုလဲဆိုတာကိုသောရရှင်တယောက်ပါဝင်ပြီးတော့သူသိတဲ့အပိုင်းကိုထောက်ပြလာတာပါ။ VOE ကိုစာရေးပြီးရင်ဖွင့်လာတဲ့အင်ရှင်မတယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးခြင်းပါတယ်။ဒီသောရရှင်ကတော့နောက်တစ်ကုံမှာနေရတာအသက်တိုးစေပါတယ်လို့ရေးလာပါတယ်။ဘာလို့များဖြစ်နေပါလဲနော်
။ဒီမတ်လာကကိုယ့်ကိုကန့်ဆိုးစေသလားပဲတော့။မြောက်တစ်ကုံမှာကိုနေတဲ့ရက်ကွက်ကမိသိမ့်မပြတ်တာပါဘူး။ဒီနေ့တော့ဆယ်နာရီလောက်တည်းကမိပြတ်သွားလိုက်တာ။အခုချိန်ထိမလာသေးဘူးလေ။ဒီကြားထဲမှာအဝီစီရေကရေတင်လို့မရရေသိမ့်မလိုက်တနာရီလောက်တင်တာတောင်းမှရေကတစ်ချွာလောက်ပဲရတာရေခဏခဏတင်ရတော့နောက်လာမီတာကကိုဖျားတနေရပြီပေါ့တော့မီးရေရေရေမီတာကရေကကိုယ့်ကိုအသက်တိုးစေတယ်လေဘာပဲဖြစ်ဖြစ်မတ်လကတော့ကန့်ဆိုးစေတာမှန်ပါပဲမီးမလာလို့ EPC ကိုဖုံးဆက်တော့လဲစက်ပိတ်ထားပါတယ်တဲ့ကိုရီမာတော့စိတ်တွေစင်းရင်လွန်းလို့မောင်မင်းကြီးသားတွေကျမ်းမာချမ်းသာကြပါစေတော့
Facebook ကနေစာရေးပို့လာတဲ့အင်ရှင်မတော်ရရှင် Max တွေဖြစ်ပါတယ်ရှင်။နောက်တစ်ကုံမှာရေမလာပေမဲ့လည်းရေကားတွေအရန်စည်းကြည့်ပါတယ်ဆိုပြီးညှိထားတာပါ။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။တိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့မြန်မာတိချစ်သောရရှင်နေကိုမြန်မာတခြင်းလေးတပုတ်နဲ့မြစ်တာတိလက်ဆောင်ပေးခြင်းပါတယ်။ဥခင်မောင်တို့အမတ်တရားတခြင်းနေစူးစီးပြီးတော့လူငယ်အစိုးရတွေပြန်ပြီးတော့တည်ဆူထားတဲ့အခွေတွေကဖြစ်ပါတယ်။အစိုးပြိုင်ပွဲတစ်ခုမှာစူးရပြီးတော့အမတန်
အောင်မြင်ကျော်ကြားသွားခဲ့တဲ့အဆိုရှင်မလေးဘီလီလာမင်းအေးပြန်တည်ဆိုထားတဲ့တခြင်းဖြစ်ပါတယ်ရှင်ခင်မောင်တို့ရဲ့တခြင်းဟောင်းလေးဖြစ်တဲ့ပန်းချစ်သူဆိုတဲ့တခြင်းကိုဘီလီလာမင်းအေးတည်ဆိုထားတာနားဆင်ကြည့်ပါအောင်နော
်အမောင်ရဲ့ကြီးဆိုတဲ့ညာရဲ့ဒူနီယာရဲ့ညာအမောင်ရဲ့နေဒေးစိတ်ချင်းအလွန်မောse do ye mau ye nya re ho we ji ga nyin ta se se le da go cha re le pye mi ye nyin ta se nya ma a da ya cho lo ta kan
မနက်ငယ်နဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Bellulakusume Dulcete buinwene Na ku isenonalo Myolinze banche
မေတ္တာကြော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုကိုငင်းချမ်းနဲ့မအေးတနာကြော်တို့ပဲအစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်နှာစင်ကြရအောင်ပါရှင
်။ကဘာတစ်ပတ်ခေးသွားမယ်ဆိုရင်အဖို့တငယ်ချင်းတစ်ယောက်နဲ့တွေ့ရရင်အမတန်မှပြောဖို့ကောင်းပါပါနော်။အာဂျင်တီးယားနိုင်ငံကဒါတိုကမ်ပိုစထရီနီနဲ့သူ့ရဲ့ခွေးလေးပေါန်ချိုရိုမော်တော်ဆိုင်ကယ်နဲ့ခီးထွက်လာတာအခုဆိုရင်တာအမေရိကန်တိုက်တပတ်ပြေတော့မှာပါသူတို့ဟာအာဂျင်တီးနားနိုင်ငံကန်ယူရန်တခြားတောင်ပိုင်းကိုဥတီသွားခဲ့ပြီးတော့ပက်တာဂိုးနီးယားတောင်တန်းကြီးကိုလည်းဖြတ်သန်းခဲ့ပြီးပါပြီအခုသူတို့ကချီလီနိုင်ငံပြွန်တာအရီနပ်စဒေသကိုရောက်နေတာဖြစ်ပြီးတော့ချီလီကန်ယူရန်တခြားမြောက်ဖက်ကိုဥတီပြီးတော့သွားမှာပါဘဲကိုသွားမယ်လို့တေးသေးချာချာတတ်မှတ်ထားတာမဟုတ်ပေမယ့်နောက်ဆုံးတော့လည်းအင်ကိုပြန်ကြရမှာပါပဲလမ်းတစ်ဆောင်မှာသူ့ရဲ့ခွေးလေးပွန်ချိုကစိုက်ကယ်နောက်ဘက်ကအထုပြုတ်လောက်ထားတဲ့ထိုင်ကုန်းမှာအေးအေးတက်တက်ထိုင်နိုင်ပြီးတော့စိုက်ကယ်မောင်းတဲ့အခါမှာလေတံကိုကာကွယ်နိုင်မှုအတွက်လေကာမျက်မှန်ကိုလည်းဝတ်ဆင်ထားပါတယ်။ခွေးလေးကအထုထိုင်ကုန်းကနေအားလုံးကိုမြင်နိုင်ပြီးတော့လင်းငင်းခံနိုင်တယ်လို့လည်းသူ့ရဲ့သခင်ကမ်ပိုစတူနီကပြောပါတယ
်။ရုရှားနိုင်ငံမော်စကိုမြို့နဲ့ကီလိုမီတာ450လောက်ကွာဝေးတဲ့
တာလီကီနိုရွာကလေးတစ်ခုမှာနှင်းစင်ကျင်းပနေကြဘဲငန်းတိုက်ပွဲကိုကျင်းပခဲ့ပါတယ်အကောင်50လောက်ပါဝင်ပြီးတော့ပွဲစဉ်ပေါင်း20ကျော်ကျင်းပခဲ့တာပါမြန်မာပြည်ကချက်တိုက်ပွဲလိုပဲဘဲငန်းတွေဟာဆက်ဝိုင်းထဲမှာနှစ်ကောင်ကိုက်ကြတာဖြစ်ပါတယ်ရုရှားနိုင်ငံမှာအခုလိုရိုးရာပွဲကိုကျင်းပလာတာဆိုရင်ရာစုနှစ်ပေါင်းများစွာရှိနေတာဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းကအငတ်ဘေးစိုက်နေတဲ့အချိန်မှာတော့တိုင်ငန်းတွေကိုမွေးထားပြီးအခုလိုငန်းတိုက်ပွဲကိုကျင်းပခဲ့ကြတာပါငန်းပိုင်ရှင်တွေကဦးစီးကျင်းပတာဖြစ်ပြီးဒေသခံအာဏာပိုင်တွေကလည်းကူညီပံ့ပိုးပေးခဲ့ပါတယ်တစ်ချိန်တည်းမှာပဲပွဲစည်းတစ်ခုကိုလည်းအဲ့ဒီရွာဝင်းကျင်မှာပဲကျင်းပကြတာပါခင်ဗျာ
ဒီထဲမှာတည်နေတဲ့ကြွက်တွေလိုမျိုးလေထိုးကြွက်ရုပ်ကြီးတစ်ခုကိုအမှုပညာလက်ရာတစ်ခုအနေနဲ့ရေထဲမှာမျောပြခဲ့ပါတယ်အမြင့်ပေ122ပေလောက်ရှိပြီးတော့နှစ်ထပ်ဗစကာ3စီးလောက်ရှိတဲ့ဒီအယုတ်ကြီးကအမေရိကန်အမှုပညာရှင်ကောဆယ်လေယာဖြစ်ပါတယ်။သူကတက်ချေကနှစ်ခုပုံမျိုးလုံးပုံစံကြောင့်လူသိများထင်ရှားတာပါ။ဒီကြွက်တဲ့အယုတ်ကြီးကို Companion Apollo နာမည်ပေးထားပြီးတော့ Walt Disney ကတော့ Mickey Mouse အယုတ်နဲ့တောင်မှတူးသလိုပါပဲ။မိခိုးရောင်ကြွက်ယုတ်ကြီးဖြစ်ပြီးတော့ဘောင်းမီနဲ့လက်အေးဝတ်ဆင်ထားတဲ့ဒီကြွက်ယုတ်ကြီးကိုတွန်တင်မော် Tag Book လေးတွေနဲ့ဆွဲသွားခဲ့တာဖြစ်ပါတယ်။ဟောင်ကောင်လိုမျိုးစီကားလှုပ်ရှားနေတဲ့မြို့ကြီးတစ်ခုအနေနဲ့ဒီကြွက်ယုတ်ကြီးလိုမျိုးအေးအေးဆေးဆေးရေထဲမှာပက်လက်လေးမျောနေပြီးတော့ကောင်းဝင်ကြီးကိုမော့ချိနိုင်မှုစန့်ကျင်ဘက်ကိုရည်ရွယ်ပြီးတော့ပြုတ်လုခဲ့တာလို့အမှုပညာရှင်ကော့စကပြောပါတယ်ဒီရုပ်ကိုမက်လာကုံထီပြသထားမှာဖြစ်ပါတယ်2013ခုနှစ်တုန်းကလည်းဟောင်ကောင်စစ်ကမ်းမှာ Dutch အမှုပညာရှင် Florentin Hoffman ရဲ့အဝါရောင်ဘဲယုတ်ကြီးရေထဲမျောနေတာကိုပြသခဲ့တာမှာလူတွေကြိုက်ခဲ့ပါတယ်လာရောက်ကြည့်ရှုသူတွေကတော့ဒီယုတ်ကြီးကိုကြည့်ပြီးတော့အသေးပဲအမျိုးမျိုးဖွင့်ကြပါတယ်ကိုရီးယားနိုင်ငံဆိုးမျိုးနဲ့ထိုင်ဝမ်မှာပြခဲ့တော့ကကြည့်ဖို့လွတ်သွားခဲ့လို့အခုဟောင်ကောင်မှာလာပြီးတော့ကြည့်ရလူတချို့တော့မှရှိပါတယ်ရှင
်မရီတနာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ပါရရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းကြေညာကိုကိုသားညုံကပြောပြပေးပါဦးမရှင်။
တော်မိုက်ခင်ဗျာဒီဖေဗူလာအတွင်းတုန်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ယုံဝင်ရောက်စီးနှင်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုနေပါတယ်ဒီစီးနှင်းမှုဟာစုစုဝဝအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KNC အသင်းမှာဖော်ပြပါတယ်ဖေဗူလာ20ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရဟာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လိုရဖြစ်တယ်လို့သိရပါတယ်။စီးနှင်းဝင်ရောက်တဲ့သူတွေဟာတန်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါတယ်။အဲဒီအချက်လက်ပစ္စည်းတွေကို FBI American ပြည်ထောင်စုထောက်လိုင်းပြည်တွေကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေကတင်းဦးနေနေမှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာယာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေတခဲနဲ့မဲပေးကြတာပါ။ဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့ဒီရွေးကောက်ပွဲဟာတူရကီသမ္မတဒီဂျက်တရက်အိုဒိုဝန်နဲ့အာနာယတရားမျှတမှုနဲ့ဖွံ့ဖြိုးပါတီအတွက်ထောက်လူထောက်ခံမှုကိုဆက်သက်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလေးလာသူတွေကရှုမြင်နေပါတယ်။အမေရိကန်စုအနေနဲ့ Guatemala, Honduras, El Salvador နိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်တန့်လူတွေဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကတီးပြပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံသားအကူအညီပေးရေးအစီအစဉ်တွေကိုသမရရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့အလေအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras တို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ Afghanistan ဒုတိယသမ္မတဗိုလ်ချုပ်ကြီး Abdul Rashid Dostum ဟာစနေနေ့ကသူ့ကိုလုံခြုံမှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေဘက်ကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မယ်ဆိုပြီးတော့တင်းဦးနေနေမှာထုတ်ပြောပါတယ
်။မလ31ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုသားညုံပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိကိုင်းလိုမီတာ24 40 58တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.